တောင်ကိုရီးယားနိုင်ငံမှာရောနေစဉ်ဗိုင်းရပ်စ်ကူးစက်မှုဟာရပောင်း80အတွင်းမှာအများဆုံးဖြစ်လာခဲ့ပြီးတောင်ကိုရီးယားဆိုရကအပြင်ထွက်တဲ့အခါမှာနှာခေါင်းစည်းမတက်တဲ့သူတွေကိုစတင်ပြီးတော့တိုင်ရိုက်နေပါတယ်တောင်ကိုရီးယားမှာဒီနေ့ဗိုင်းရပ်စ်ကူးစက်ခံသူ190ယောက်ရှိပြီးတော့ဒါဟာစက်တင်ဘာ4ရက်နောက်ပိုင်းနေစဉ်ကူးစက်မှုမှာအများဆုံးဖြစ်ပြီးကူးစက်သူတရာကျော်သွားခဲ့တာလဲ600ဆတိုက်ရှိသွားပြီဖြစ်ပါတယ်ဒီနေ့ရောဂါပိုးတွေ့ရှိသူတွေက120ကျော်ကတော့ဆိုးမျိုးတစ်ပိုက်ကဖြစ်ပါတယ်ဒီနေ့ကစပြီးတော့အများပြည်သူနဲ့သက်ဆိုင်တဲ့နေရာတွေမှာနှာခေါင်းစည်းတိချာမတက်စင်တဲ့သူတွေကိုအမေရိကန်ဒေါ်လာ90ဒံငွေရိုက်သွားမှာဖြစ်ပါတယ်။မော်ဂိုလီးယားနိုင်ငံမှာတော့ဗိုင်းရပ်စ်ကူးစက်မှုအဖြစ်တွေတွေ့ရှိပြီးတဲ့နောက်မြို့တော်အိုလန်ဘာဒါအပါအဝင်နိုင်ငံတော်မှာလူတွေကိုအင်္ဂါနေ့အထိအပြင်ထွက်ပဲအိမ်ထဲမှာနေကြဖို့အမိန့်ထုတ်ထားပါတယ်။ဒေသခံတွေအနေနဲ့ဈေးဝယ်ဖို့စည်းကမ်းပြဖို့စတဲ့ပြည်စားရေးတော့ပဲပြင်ထွက်ခွင့်ရမှာဖြစ်ပြီးအပြင်ထွက်တဲ့အခါမှာလည်းတယောက်နဲ့တယောက်ခက်ခွက်ခွနေဖို့ညွှန်ကြားထားပါတယ်။အိန္ဒိယနိုင်ငံနယူးဒေလီမြို့မှာတော့အစိုးရဆေးရုံတွေမှာCOVID-19 ရောဂါကူးစက်ခံရတဲ့သူတွေကိုလက်ခံနိုင်တဲ့ပမာဏပြည့်သွားပြီဖြစ်လို့ဒေလီမျိုးကပုဂ္ဂလိကဆေးရုံ33ခုကအရေးပေါ်ကူးစက်ဆောင်ရဲ့ကရင်80ရာခိုင်နှုန်းလောက်ကိုခြံထားပေးဖို့နယူးဒေလီမျိုးအစိုးရအာဏာပိုင်တွေကပြောလိုက်ပါတယ်။အိန္ဒိယနိုင်ငံတော်မှာဒီနေ့နေ့စဉ်ဗိုင်းရပ်စ်ကူးစက်သူ4,400ကျော်နဲ့သေဆုံးသူ549ယောက်ရှိပါတယ်။ဂျပန်နိုင်ငံမှာတော့တာဝန်ရှိသူတွေအနေနဲ့ဗိုင်းရပ်စ်ဆေးရာတွေနဲ့ခြေရာခံလိုက်တာတွေတိုးလို့ဖို့နဲ့လူတွေအနေနဲ့နှာခေါင်းစည်းတက်တာတွေလက်ဆေးတာစတဲ့ဗိုင်းရပ်စ်ကကွယ်ရေးတွေကိုမဖြစ်မနေဆက်လုပ်ကြဖို့ဂျပန်ဝန်ကြီးချုပ်ဆူဂါကပြောလိုက်ပါတယ်ဖိလစ်ပိုင်မှာတော့ဒီနေ့မှာကူးစက်သူ1902ယောက်နဲ့သေဆုံးသူ31ယောက်ရှိပါတယ်ခင်ဗျာ